ရုရှားကိုဒုက္ခရအောင်မလုပ်ဖို့အတွက်သတိပေးတဲ့အနေနဲ့ရုရှားကသူ့ရဲ့မဟာဗျူဟာမြောက်နျူကလ িয়ার လက်နက်တွေကိုဘယ်လာရုစ်မှာချထားပြီးဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကစိန့်ပီတာစဘတ်မှာပြုလုပ်တဲ့ရုရှားရဲ့စီးပွားရေးဖိုရမ်ဆွေးနွေးပွဲမှာထည့်သွင်းပြောကြားလိုက်ပါတယ်
И, как вы знаете, мы вели переговоры с нашим союзным государством, с президентом Лукашенко.
Беларусь Тамара Александра Лукашенко на хинай таре тай. Махабьямя нюклея мизайл дуне го. Беларусь го по таби пьечао. Да патма атак бе пьечао. Нуэ яди акон дамам хо. Дене акон лама апи по найма пьечао. Пьечао. Аку чайма Раша атре нюклея ленна ка мало деву луле пьечао. တာတိုပြစ်နျူကလ িয়ার လက်နက်တွေကိုဘယ်လာရုစ်ကိုပို့ပေးနေတာဖြစ်ပြီးဒါဟာစစ်ပွဲမှာတုံးဖို့ပါဖြစ်လာနိုင်တယ်လို့ပြောပါတယ်။တကယ်လို့ယူကရိန်းကိုအနောက်နိုင်ငံတွေကလက်နက်တက်ဆင်ပေးဖို့လုပ်မယ်ဆိုရင်လည်းဒါကသတိပေးတာဖြစ်ကြောင်းပြောပါတယ်။သမ္မတပူတင်ရဲ့ဒီပြောကြားချက်အတွက်အမေရိကန်သမ္မတအင်ဂျူကရှုံချခဲ့ပါတယ်။သမ္မတပူတင်ကယူကရိန်းဟာသူ့ရဲ့ဒံပြန်ထိုးစစ်ဆင်မှုမှာတိုးတက်မှုမရှိဘူးလို့လည်းပြောပါတယ်။ဒါပေမဲ့လွတ်လပ်တဲ့စီးရေးတုံးတက်သူတွေကတော့ယူကရိန်းတပ်တွေဟာ16လနီးပါးဖြစ်ပေါ်နေတဲ့စစ်ပွဲအတွင်းKiev, Kharkiv နဲ့ Kherson ဒေသမြို့ဝင်းကျင်တွေမှာရှိတဲ့ Russia တပ်တွေပြန်ပြီးဆုတ်သွားနေအောင်တိုက်ထုတ်နိုင်တယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲ American အစိုးရက Ukraine ကိုစစ်နေရတာတောက်သုံးရင်နဲ့ Ukraine ပြည်သူတွေခုန်နှားဖို့နဲ့တခြားအကူအညီတွေအတွက်လူသားစာနာမှုဆိုင်ရာအကူအညီဖြင့်ဒေါ်လာ205တန်းချထားပေးကြောင်းတောက်ချနိုင်မှာကြေညာပါတယ်။ဒါဟာ2023မှာ American က Ukraine အတွက်ဒေါ်လာ605တန်းကျော်လူသားစာနာမှုအကူအညီပေးခဲ့တာလည်းဖြစ်ပါတယ်။